ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့အခုအိုမီကရွန်မျိုးသစ်ကပေါ့နော်အရင်ကြာစာမျိုးဟောင်းနဲ့ရှင်းလိုက်လို့ရှိရင်ပြော့တယ်ဆိုတဲ့ယူဆမှုတချို့ရှိနေခြင်းပါမြန်မာနိုင်ငံမှာအခုဒီသရုတ်ထလိုက်တွေကုသခံရတဲ့တွေ့ရတယ်တော်တော်များလာပြီးတော့ဒီနောက်ဆက်တွဲဘယ်လိုဆက်ဖြစ်နိုင်မယ်ဆိုတာကိုစိုးရိမ်မှုတစ်စုံတစ်ရာလည်းရှိလာကြပါတယ်ဆရာအဲ့ဒီခါကျတော့ဒီအရင်ဒေါက်တာတို့ကဖြစ်ခဲ့တဲ့နောက်ဆက်တွဲတွေနဲ့ရှင်းကြည့်လိုက်မယ်ဆိုရင်အခုဘလို့ထူးကြတာမျိုးကိုဆက်လို့စတွေ့ထားပြီလေဆရာကြီး
ထူးကြတာဆိုတော့နံပါတ်1ကပေါ့နော်ကျွန်တော်တို့စီမံဒီနှလုံးနဲ့ပတ်သက်တဲ့ကိစ္စလေးနင်းနေပပရှိလာတယ်နှလုံးကုန်တာညံတာပေါ့နော်နောက်ပြီးတော့နှလုံးအားနေသွားတာပေါ့လေကျွန်တော်တို့ကတော့ heart failure လို့ခေါ်တာပေါ့နော်အဲ့ဒီအပိုင်းလေးတွေ့လာတယ်ဆိုတော့ကျွန်တော်တို့အားလေးနေနေပြီးကြောက်လာတယ်ကြောက်လာဆိုတော့ဘလို့ဆိုတော့ဒီပထမတစ်ခေါက်တုန်းကဖြစ်တော့ဖြစ်တယ်ကိုယ်တလောက်ကြီးကြီးမတွေ့လာဘူးပေါ့နော်ဒီတစ်ခေါက်ကကျွန်တော်တို့ကြည့်တယ်ဆိုရင်လူကြီးပမာဏအနည်းပါလေဒါပေမဲ့လည်းနှလုံးနဲ့ပတ်သက်တဲ့ဒုက္ခရောက်တဲ့လူတွေတော့ကျွန်တော်တို့ဒီတစ်ခေါက်မှာအထူးကြကြတွေ့တာပထမတစ်ခေါက်မှာကျွန်တော်တို့ဘာတွေ့တာလဲဆိုတော့တစ်မျိုးစီပေါ့နော်အဆုတ်ပေါက်တယ်လို့ပြောတာပေါ့နော်နျူမိုမီဒီယာစတန်ဒတ်လို့ကျွန်တော်အင်္ဂလိပ်လိုသုံးတာပေါ့လေအဲ့လိုနဲ့ဒုက္ခရောက်တဲ့လူတွေကိုတွေ့တယ်နောက်တစ်ခုကရှုရတွေမတရားတက်ပြီးတော့အခုချိန်ကြာမှစပြီးတော့ဒါအပ္ပိစအသစ်ဖြစ်တာတို့ငကိုယ်တော့ကစီးကျိုရောဂါအခံရှိတဲ့လူကနေမတရားတစ်ဖြစ်စီးကျိုပြီးထောင်တက်သွားပြီးတော့ DK လို့ခေါ်တဲ့ဟိုစီးကျိုရဲ့အစုံအစုံဆုံး stage ကုလို့ဟာလို့ရောက်တာတို့နော်ဆိုအဲ့လိုမျိုးလေးကိုကျွန်တော်တို့ကထူးထူးခြားခြားကြီးကိုတွေ့ရတာပထမဆုံး wave တုံးပါပေါ့နော်ဆိုတော့ Delta Delta မှာကျတော့ကျွန်တော်ကခုနဟာဒီတော့မတွေ့ရတော့ပြန်ဘူးပြီးတော့အဲ့လို sugar ပြဿနာလေးရဲ့တော့တွေ့တော့တွေ့ရတယ်ဘာတွေထွေလာလဲဆိုတော့ Li Delta မှာကျတော့ oxygen အရန်ကိုလုပြီးတော့လူတွေတော်တော်ကြီးကိုချက်ချုပ်ပြုံးနေပေါ့နော်အသက်အနေနဲ့ဆုံးရှုံးနိုင်တဲ့အနေအထားလေးတွေ့ရပြန်အောင်တခါအဲပြီးတဲ့ပြီးတော့ဒီ Omicron ကြတော့ဒီလိုရှုရပြဿနာလေးရတယ်လောက်တော့မရှိတော့ပြန်အောင်တကယ်ဒီကနေ့အဆုံးပေါက်တဲ့ဟာတယောက်မှမတွေ့ရတော့ဘူးကွယ်တော်တော်ကြီးကိုထူးထူးဆန်းဆန်းကြီးဖြစ်သွားတာ
ဟုတ်ကဲ့ဆရာအဲ့တော့နှလုံးကိုဘယ်လိုထိတာကိုသွားတွေ့လဲဆရာ
ဆိုတော့ဘာကြီးသွားတွေ့လဲဆိုတော့ဟိုလူများပြောသလိုဆိုနှာစီးချောင်းဆိုရင်တက်တယ်ပဲလေပင်နိုင်အောင်တက်တယ်လောက်ဟုတ်ပါလေဒါပေမဲ့လည်းအခုလည်းတွေ့ပါတယ်ရှားနိုင်ငံတွေမှာအနီးနားချင်းနိုင်ငံတွေဖြစ်တဲ့ဟောင်ကောင်နဲ့စင်ကာပူတို့မှာဖြစ်နေတယ်ပေါ့နော်ဆိုတော့အခုဆိုရင် CDC က level 2 alert တော့ထားလိုက်ပြီပေါ့နော်ဟောင်ကောင်ဆိုတော့လေတော်တော်လေးများတယ်လို့ထင်ပါတယ်ကျွန်တော်ထင်တာလေ level 2တော့ဖြစ်သွားပြီဆိုတော့လေဒီလူတွေမှာဒီ virus တွေကတနည်းအားတနည်းအားဝင်သွားတဲ့ခါမှာသူ့ဟာသူ့နေရာအနေထားလေးတွေရှိတယ်သူ့ဘယ် organ ကိုကြိုက်တယ်လဲဆိုပြီးတော့ဖြစ်တဲ့အပိုင်းတွေမှာဖြစ်လာတဲ့ဒီတစ်ခေါက်ကထူးခြားခြားပါတော့တွေ့တယ်ဆိုတော့ lung ဆိုတော့သိတော့မကြည့်ဘူးဖြီးတဲ့လူလည်းကြည့်တယ်ဒါပေမဲ့အလောက်ကြီးတော့မကြည့်ဘူးအဲဘယ်နေရာတွေမှာသွားပြီးတော့အထင်များတယ်လေဆိုတော့ဒီတခြားသော organ တွေဖြစ်တဲ့အဓိက organ ဖြစ်တဲ့နှလုံးကိုတော်တော်လေးကိုသွားပြီးတော့စကားပြောတဲ့အပိုင်းလေးတွေ့တယ်ပေါ့လေနှလုံးရောင်တယ်ပေါ့အဲလူတွေကဘာဖြစ်လဲဆိုတော့နှလုံးအားနေသွားတဲ့လူတွေရှိတယ်တချို့လူတွေကကြတော့နှလုံးခုန်တာတွေညံသွားတယ်မတည်ချုပ်လူတွေကနှလုံးခုန်တာတွေအရန်နှေးသွားတယ်ဒါလူကြီးတွေနဲ့ပတ်ဘူးလို့လူငယ်တွေမှာကျွန်တော်တို့တွေ့ရအဓိကလူငယ်တွေမှာတွေ့တာဆိုတော့ယောဂါကတော့ကြောက်စရာမကောင်းတဲ့ယောဂါတော့ဟုတ်ပါတယ်ဒါပေမဲ့လေသူနဲ့ပတ်သက်တဲ့စိုးကျိုးအပိုင်းတွေရှိတယ်ပေါ့လေသူကျွန်တော်တို့သိလာတဲ့အပိုင်းက hard ပေါ့နော်နည်းနည်းလေးထိတယ
်ဟုတ်ကဲ့ဆရာအဲ့တော့ Omicron ကအခုကသုံးလသားနေပါလားပေါ့နော်ကဘာပေါ်မှာဖြစ်လာပြီးတော့ဒါဆရာတို့ပထမဆုံးထူးထူးခြားခြားဒီနှလုံးနဲ့ပတ်သက်ပြီးအထူးသဖြင့်တော့လူငယ်တွေမှာပေါ့ဆရာနော်လူကြီးတွေမှာပြင်ထန်မယ်လို့ထင်တာကနေတွေ့လာတဲ့အတွက်စိုးရင်ဆရာအနေထားတစ်ခုတော့ရှိလာတဲ့သဘောပေါ့
ဟုတ်ပါတယ်
ဆရာအဲ့ဒီခါကျတော့ဒီလိုဖြစ်လာနိုင်တာကိုမြန်မာနိုင်ငံမှာဘလို့လက္ခဏာတွေကိုအဓိကသတိထားပြီးတော့စောင့်ကြည့်တယ်ဆရာကြီ
းအဓိကကတော့ဒီနှလုံးရောင်တဲ့အခါမှာနှလုံးခုန်တာညံလာတယ်ကိုယ်။နောက်အသက်ရှူမဝဘူးဖြစ်လာတယ်။ဆိုတော့အသက်ရှူမဝဘူးဆိုတော့လက်ကိုတိုင်းကျတဲ့အောက်ဆီဂျင်ကကောင်းတယ်။96တို့95လို့ဖြစ်လာ။နောက်တစ်ခါရင်ဘက်လာတယ်ပေါ့ကွာ။ချောင်းမဆိုးဘဲနဲ့ရင်ဘက်လာ၊ရင်ဘက်အောင်တယ်။အသက်ရှူလိုက်တိုင်းရင်ဘက်အောင်တယ်။ဆိုတော့ဟိုဒါမျိုးတွေနဲ့အထူးရင်ကျွန်တော်ကပြောချင်တာဆရာဝင်နေအနေနဲ့ပေါ့နော်။သူတို့လူနာရီလာကြတယ်အသက်ငယ်ငယ်တဲ့လူငယ်လေးတွေပေါ့နော်ဆိုရင်ဘက်အောင်နေနောက်ပြီးတော့အသက်ရှူနှလုံးခုန်တာမြန်နေဆိုတော့ဩဒါဩကိုဗစ်ဖြစ်ပြီးတော့စိတ်ဖိစီးမှုလို့ပါကျွန်တော်တို့ဒီမှာသုံးတာအန်ဇိုက်တီပေါ့ဟိုစိတ်ဘယ်လိုပေါ့မလဲဆိုတခုကိုရှောက်လို့ပေါ့
စိုးရိမ်မှုများတာပေါ့လ
ေစိုးရိမ်မှုကများလို့ဖြစ်တာပါပေါ့မှတ်နိုင်သလောက်မှန်ပါတယ်အန်ဇိုက်တီကဆိုတော့ကျွန်တော်တို့တွေ့ရတဲ့ကိစ္စနဲ့ကိစ္စဆိုကျွန်တော်ဥပမာထားပြီးပြောရလို့ဆိုရင်နှစ်ယောက်လုံးနေအသက်30ကျော်ပါပဲယောက်ျားနဲ့မျိုးနှစ်ယောက်လုံးကတော့မျိုးမတော်ကြပါဘူးအနေအားစီရနေလာကြတာပါဟိုကိုခန္ဓာဖွဲ့စည်းပုံနဲ့မတူကြပါဘူးတယောက်ကနည်းနည်းလေးဝါတယ်တယောက်ကပုံမှန်ပဲသူတို့ဒီ vaccine လုံးဝမထိုးထားတဲ့လူတွေပေါ့နော်ဘာလို့ကျွန်တော်ပြောချင်တယ်အားလဲဆိုတော့ vaccine မထိုးထားတဲ့လူတွေမှာဒါမျိုးတွေကတော်တော်လေးကို common ဖြစ်လာတဲ့အတွက်ကြောင့်ပြီးွားတဲ့အခါကျတော့ခွဲတော့ကြတယ်ပေါ့နော်ခွနည်းရှိရလောက်ကြတာကသူတို့ကရင်ပတ်နာတယ်တဲ့အသက်ရှူအောင်တဲ့အခါမှာပြီးတဲ့အခါကျတော့နှလုံးခုန်တာလေးတွေကနည်းနည်းလေးယောက်ျားကတော့ရင်ပတ်နာတယ်နှလုံးခုန်တာဘာမှမဖြစ်ဘူးလို့ပြောတယ်အမျိုးသမီးကတော့သူ့နှလုံးခုန်တာလေးနည်းနည်းမြန်တယ်လို့ထင်တယ်တဲ့သူလေကားတွေပါလေသူကကျစီရောင်းနေဆိုင်မှာအလုပ်လုပ်တော့အပ ော်တဲ့အောင်စင်လို့တော့တဲ့သူရှင်ပတ်တည်အောင်နေပေါ့လေနှလုံးကုန်တာလေးတွေကလည်းမြန်နေလို့ထင်ရတယ်တဲ့ဆိုတော့ဒါကြောင့်မို့သူစေရင်လာကြည့်တဲ့အခါမှာဒီမှာတော့ emergency room ရောက်တဲ့အခါကျတော့အရေးပေါ်ဌာနမှာဒီ EKG လို့ခေါ်တဲ့နှလုံးမှာရှိတဲ့စက်နဲ့တိုင်းလိုက်တဲ့အခါမှာပုံမှန်မဟုတ်တဲ့ဟာတွေတွေ့နှလုံးကနေလာတဲ့ enzyme ပေါ့နော်ကျွန်တော်ခေါ်တာတော့ troponin လို့ခေါ်တာပေါ့နော်ဒီနှလုံးကမှာဆယ်ကနေထွက်တဲ့ enzyme ကျွန်တော်ပမာဏကမှလုံးလို့ရမရတော့ကျွန်တော်လည်းမပြောတတ်ဘူးဒီမှာကတော့ super sensitive အရန်ကို sensitive ဖြစ်တဲ့ troponin ကိုပို့လိုက်တဲ့အခါမှာ400ကျော်ကနေပထမတစ်ခါ400ကျော်ဆို normal ကွာ96လောက်ပဲရှိတာဆို400ကျော်ဆိုမတရားများတာပေါ့လေဆိုတော့အဲ့ဒါနဲ့ဒီလူနာနှလုံးရောင်နေလို့သတ်မှတ်လိုက်ပြီးကျွန်တော်ကစိတ်ကိုပြင်လိုက်တာပေါ့တတိယရောက်တဲ့နေ့အချိန်ကြီးကောင်ကြတော့ကျွန်တော်ကကြည့်တယ်ကျွန်တော်ကဒီမှာ monitor နဲ့တင်ထားအောင်မြင်ရတာပေါ့လေသူ့ရဲ့နှလုံးခုန်က120 130ရှိတယ်ကျွန်တော်နှလုံးခုန်လုံးက60နဲ့100ပါဝင်ချင်နေရှိတာဆိုတော့ဒီလောက်တောင်မြန်နေတာမဟုတ်တော့ဘူးဒီတစ်ခုခုတော့မှားလောက်ပြီဆိုတော့အဲ့ဒါမှကျွန်တော် more test ပေါ့နော်နှလုံးကိုကျွန်တော်ကထိခိုးလို့ခေါ်တာသူ့ရဲ့ swine ဘယ်လောက်ရှိသလဲဆိုတာကိုကျွန်တော်ကြည့်လိုက်တဲ့အခါကျတော့တော်မှန်လူတယောက်မှာ50နဲ့60ရှိရတယ်ဆိုတော့အဲ့ဒီလူကမှ20ပဲရှိတော့ဟာဒါတော့တော်တော်လေးကိုမဟုတ်တော့အဲ့ဒါနဲ့တခြားတက်တယ်တခြားလက်ပြီးလို့လည်းတော့တော်တော်ကြီးကို abnormal ထွက်လဲထွက်လာအောင်အဲ့ဒီပါပဲကျွန်တော်တို့ကCCU လို့ခေါ်တဲ့ဟိုကာရီကယ်ယူနစ်ပို့မယ်လို့လုပ်နေတဲ့အချိန်မှာညပိုင်းချင်းပဲတခါလေ blood pressure ကြီးထိုးကြတယ်တော်တော်လေးကိုကျွန်တော်တို့ကုလိုက်ရပါတယ်ဆေးရုံမှာတစ်လနီးပါးလောက်ကြာကြာကြီးကိုကျွန်တော်တို့ကဒီဟာကိုထိန်းလို့နိုင်လို့ရပါတယ်အမျိုးသားတို့ကကြာတော့ကျွန်တော်ကပထမအမျိုးသမီးမှာကြာမျိုး experience ရလဲရအောင်ဒုတိယတစ်ယောက်သိပ်မကြအောင်တစ်ပတ်အတွင်းမှာပဲဖြစ်လာတဲ့အခါကြာတော့ကျွန်တော်တို့ဒီလိုပဲတခါလေရှိမြတ်တက်စီအချိန်ကျတော့ဝုန်းကနေ order လုပ်လိုက်တဲ့အခါမှာကောင်းလေးမှကျွန်တော်တို့ကရှိပြီးသွားပြီဆိုတော့the preparation လုပ်တာရခါကျအမျိုးသားကတစ်ပတ်လောက်ဒီမှာကျွန်တော်စေရုံကနေကောင်းကောင်းလေးကိုပြန်ပြီးတော့ discharge လုပ်လိုက်ရတယ်။ဒီလောက်အချိန်ကြီးမဆိုးသွားဘူးပေါ့။အသက်အန္တရာယ်လည်းမဆိုးကြုံပါဘူး။နှစ်ယောက်လုံးက
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကျန်